ထိုင်းနိုင်ငံမှာဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေကိုဦးဆောင်နေတဲ့ခေါင်းဆောင်နှစ်ဦးကိုထိုင်းရဲတပ်ဖွဲ့ကတောက်ကြတွေကဖမ်းဆီးလိုက်ပါတယ်။ထိုင်းပြည်ရင်စနစ်ကိုအကာအကွယ်ပေးထားတဲ့အရင်းပွားပွဲရဥပဒေကိုပြင်ဆင်ဖို့နဲ့ဒီမိုကရေစီရေးကိုတောင်းဆိုနေတဲ့ထိုင်းလူငယ်တွေရဲ့လက်တလုံးဆန္ဒပြပွဲတွေဖြစ်ပေါ်နေတော့ဒါဟာပထမဆုံးအကြိမ်ဖမ်းဆီးမှုလည်းဖြစ်ပါတယ်။ဆန္ဒပြသူတွေထဲကထိရှားသူတယောက်ဖြစ်တဲ့အသက်35နှစ်အရွယ်လူခွင့်ရေးရှင်နေအာနော်နမ်ပါနဲ့လူခွင့်ရေးလှူရှားသူပနုပေါင်ဂျက်နော်တို့ကိုထိုင်းရဲကသူတို့ရဲ့အိမ်တွေမှာတောရောက်ဖမ်းဆီးလိုက်တာဖြစ်ပါတယ်။သူတို့ကိုစွဲချက်ရှိချက်နဲ့ဖမ်းဆီးခဲ့တာဖြစ်ပြီး COVID-19 ရောဂါတားဆီးရေးလူစုလူဝေးမလုပ်ရတဲ့ဥပဒေကိုဖောက်ပြန်မှုလည်းပါဝင်ပါတယ်။အခုလိုဖမ်းဆီးမှုတွေရှိနေချိန်မှာပဲအစိုးရကိုဆန္ဒပြပွဲတွေနဲ့အရှိန်မြှင့်ဖိအားပေးသွားမယ်လို့ဆန္ဒပြခေါင်းဆောင်တူဖြစ်တဲ့တက်တက်ယုံကရာပိုင်ကစ္စရေကတောက်ကြနေကပြောပါတယ
်။มันชัดเจนพอแล้วที่รัฐบาลจะรับฟังแล้วก็ไปปฏิบัติ
ကျွန်တော်တို့ရဲ့တောင်းဆိုချက်ကသိရှင်းပါတယ်။ကျွန်တော်ဘုကော်မတီတရားထူထောင်ပေးတာမျိုးကဟန်ဆောင်လုပ်ပြတာမျိုးနဲ့တူနေပါတယ်။အဲ့ဒီပဲရှိဘူး။အချိန်ဆွဲနေတာလား။ဒီဆရာပြပွဲတွေပျောက်ကွယ်သွားမယ်လို့သူတို့ထင်နေသလားလို့လည်းမေးခွန်းထုတ်သွားပါတယ်။ထိုင်ဝန်ကြီးချုပ်ပရာယုတ်ကတော့ဆရာပြသူတွေရဲ့တောင်းဆိုချက်တွေကိုနားထောင်မယ်လို့ဒီသတင်းပတ်စောပိုင်းကပြောထားတာပါ။ဒါပေမဲ့ဝန်ကြီးချုပ်ကပါလီမန်ကိုဖျက်သိမ်းပေးမှာမဟုတ်တယ်လို့ရွေးကောက်ပွဲအစ်စ်လည်းကျင်းပပေးမှာမဟုတ်ပဲအချိန်ဆွဲနေတာသာဖြစ်တယ်လို့လည်းဆရာပြကောင်းဆောင်တွေကပြောပါတယ်ခင်ဗျ။